န်ပြည်နယ်အစိုးရရဲ့နိုင်ငံခြားရေးရာအထူးတန်တမာမစ္စတာကော့ပောင်ရဲ့တိုက်တွန်းမှုကြောင့်မြောက်ပိုင်းညီနောင်မဟာမိတ်သုံးဖွဲ့နဲ့စစ်ကောင်စီရဲ့ကိုယ်စားလှယ်တွေဇွန်လစမ်းမှာမိုင်းလားနေစားမြို့မှာတွေ့ဆုံဆွေးနွေးကြပါတယ်။ညီနောင်သုံးဖွဲ့ကတော့ကိုကန့်ရခိုင်နဲ့တန်အန်းပလောင်တပ်ဖွဲ့တွေပါသူတို့ချုပ်ကန်ရနယ်မြေကတရုတ်အကျိုးစီးပွားကိုကာကွယ်မယ်လို့ဒီညီနောင်သုံးဖွဲ့ကကြေညာတာကိုဇွန်လ5ရက်နေ့ထုတ်အရာဝတီအင်္ဂလိပ်စာဆောင်မှာဖော်ပြပါလေဒီပူးတွဲကြေညာချက်ကိုထုတ်ပြန်မှုတရုတ်ကပန်ကြတာဖြစ်တယ်လို့တန်အန်းဗိုလ်မှူးကြီးမိုင်းအိုက်ကျော်ကပြောပါတယ်တဲ့မြောက်ပိုင်းညီနောင်မဟာမိတ်သုံးဖွဲ့ကပေးတဲ့လက်နက်ခဲယမ်းမျိုးစုံနဲ့စီရေးအကူအညီဟာတိုက်ပွဲတွေမှာအတော်လေးအထောက်အကူဖြစ်စေတယ်လို့ကရင်ပြည်အမျိုးသားကာကွယ်ရေးတပ်တီထောင်တဲ့နှစ်ပြည့်အခမ်းအနားမှာ KNDF ဥက္ကဋ္ဌခွန်ဘီထူးကပြောသွားပါတယ်စီအစိုးရဟာတရုတ်အစိုးရစီကအကူအညီရယူပြီးနေဆက်နေတိုင်းရင်းသားလက်နက်ကိုင်တွေကတော့ယူနန်ပြည်နယ်အစိုးရတရုတ်အသင်းအဖွဲ့တရုတ်မှောင်ကိုတရုတ်ဒုတိယလုပ်ငန်းစတာတွေစီကအကူအညီရယူပါတယ်ရှမ်းပြည်ကတပ်ဖွဲ့တွေဟာတနီးမို့တနီးနဲ့တရုတ်နဲ့ဆက်ဆက်နေကြပါတယ
်တရုတ်လူသားရေဘူရအားဖြင့်ပြောကြပေမဲ့မြန်မာနိုင်ငံနဲ့နေနမိတ်ချင်းထိစပ်နေတဲ့ယူနန်ပြည်နယ်မှာတရုတ်က60ရာခိုင်နှုန်းဒေသခံတိုင်းရင်းသားက40ရာခိုင်နှုန်းရှိပါတယ်ယူနန်ပြည်နယ်မှာ16ခရိုင်ရှိတဲ့အနေနဲ့6ခရိုင်ဟာမြန်မာနိုင်ငံနဲ့ထိစပ်နေပါတယ်လူကျန်းလူစုကိုပိုင်အုပ်ချုပ်ခွင့်ရခရိုင်ပေါင်းရှမ်းခရိုင်ဒေဟုံကျင်းဖို့ကိုပိုင်အုပ်ချုပ်ခွင့်ရခရိုင်လင်ကောင်ပူအားခရိုင်နဲ့ရှစ်ဆောင်ပါနာရှမ်းကိုပဲအုတ်ချုပ်ခွင့်ရခရိုင်စတဲ့ယူနန်6ခရိုင်ဟာမြန်မာနိုင်ငံနဲ့ထိစပ်နေပါတယ်လူကျန်းလီစုခရိုင်ကတော့ကချင်အထူးဒေသတစ်ဖြစ်တဲ့ချေဖွေပန်ဝါဆော့လော်ခေါလံဖူးစတဲ့မြို့နယ်တွေနဲ့ထိစပ်နေပါတယ်ကချင်ဘက်ချမ်းမြို့နယ်တွေမှာလော်လာချိတ်ဇိုင်ဝါလီစုလဝံမြို့နယ်စုတွေအခြေဆိုင်ပြီးလက်ချိတ်လူမျိုးစကုံတင်ရင်းမိသားစုဩဇာညောင်းပါတယ်မြေရှားတပ်တုအကြီးအကျယ်ထုတ်ယူတဲ့နေရာဖြစ်ပါတယ
်။ကချင်လွတ်မြောက်ရေးအဖွဲ့ KIO KIA အခြေချတဲ့ဝိုင်းမော်မုံမောင်နဲ့မန်စီမြို့နယ်တွေဟာယူနန်ပြည်နယ်ကဘောင်ရှမ်းနဲ့ဒေဟုံဂျိမ်းဖော့ခရိုင်တွေနဲ့ထိစပ်နေပါတယ်။ကချင်ပြည်နယ်ကကချင်နဲ့ယူနန်ဂျိမ်းဖော့ဟာမျိုးနွယ်တူတာမှုယူနန်မှာ KIA ကိုထောက်ခံကြတာမဆန်းပါဘူး။ဒါပေမဲ့တရုတ်ဗဟိုအစိုးရကတော့KIA ကိုတန်လျာရှိပြီးဝတ်တပ်ဖွဲ့ကိုပို့ပြီးယုံကြည်စိတ်ချပုံရပါတယ်ဝတ်တပ်မှာခြေစားတရုတ်စစ်တီတွေပါဝင်ပြီးတရုတ်စာကိုယုံသုံးလှုပ်ထားတာမျိုးတရုတ်နဲ့ပို့ပြီးနှိစပ်ပုံရပါတယ်မြောက်ပိုင်းမဟာမိတ်တွေကိုဝတ်ကောင်းဆောင်တာကိုပဲတရုတ်ကလိုလားပုံရပါတယ်ဝတ်ပြည်နယ်မှာထုတ်လုပ်တဲ့လက်နက်ခရမ်းတွေကိုမြောက်ပိုင်းမဟာမိတ်တွေကသုံးကြပါတယ
်ကိုကန်နဲ့ဝဒေတာဟာယူနန်ပြည်နယ်လင်ကောင်ခရိုင်နဲ့ထိစပ်နေပါတယ်။လင်ကောင်ခရိုင်ဟာဟန်ယီတိုင်းလာဟုနဲ့ဝမျိုးနွယ်စုတွေအခြေစိုက်တဲ့နယ်မြေဖြစ်ပါတယ်။ယူနန်ကဝဥယီ၃ပုံ၂ပုံဟာလင်ကောင်ခရိုင်မှာနေထိုင်ကြပါတယ်။တကယ်တော့ဝနယ်မြေဟာယူနန်မှာတဝက်ရှမ်းပြည်နယ်မှာတဝက်ရှိနေတာရာစုနှစ်နဲ့ချီနေပါပြီ။သမရဦးသိန်းစိန်လက်ထက်2009ခုနှစ်မှာကိုကန့်ဒေသကဟန်တရုတ်ကိုစစ်တပ်ကတိုက်ထုတ်လိုက်တဲ့ကိစ္စဟာတချို့မင်းအောင်လှန်ရဲ့လက်ချက်ဖြစ်တယ်လို့တရုတ်ဘက်ကယူဆပုံရပါတယ်။ဖုန်ကြားရှင်တပ်ဖွဲ့ကကိုကန့်ဒေသကိုပြန်လည်ချုပ်ကန့်ဖို့ကြိုးပမ်းတဲ့အခါတရုတ်အစိုးရဟာသူ့နယ်မြေကိုတုံ့ပြန်ပြုတ်ုံနေမှာပဲရန်ပုံငွေရှာဖို့အတွက်ဘေကျင်းမှာဗန်စင်းဖွင့်ဝင်ပေးထားတယ်လို့တရုတ်သူတွေသည်ယွန်းဆုံးကဆိုပါတယ
်။ဆီအာနာသိမ့်ပြီးနှစ်နှစ်ကျော်အတွင်းရှမ်းပြည်နယ်ကတရုတ်မြန်မာစီးပွားရေးဈေးကြံစီမံကိန်းဒေသမှာတိုက်ပွဲဖြစ်မှု50ရာခိုင်နှုန်းကျဆင်းသွားတယ်လို့ဇွန်လ3ရက်နေ့ထုတ် ISP သတင်းမှာဖော်ပြပါတယ်။တိုင်းသားအရေးမှာပုဂ္ဂလိကတရုတ်လုပ်ငန်းရှင်တွေပါဝင်လာပုံကိုလူသိနေပါတယ်။ဥပမာရွှေချံအုပ်စုဆိုရင်တိုင်းသားလက်နက်ကိုင်6ဖွဲ့ကိုရန်ပုံငွေထောက်ပံ့ကြောင်းတရုတ်သူတေစီရွန့်ဆွန်ကထောက်ပြပါတယ်။ရွှေချံအုပ်စုဟာရာဇဝတ်ကြောင်းအရာအေးအေးယူခံရပေမဲ့ဝတ်တပ်ဖွဲ့အတွက်လက်နက်နဲ့စစ်သားရဖို့စီစဉ်ပေးတယ်လို့ဆိုပါတယ်ဘယ်လိုပဲဖြစ်ဖြစ်တရုတ်ပိုးလက်မှစီမံကိန်းအောင်မြင်ရေးယူနန်ပြည်နယ်ဖွံ့ဖြိုးတိုးတက်ရေးစတဲ့စီမံကိန်းကြီးတွေဟာမြန်မာနိုင်ငံနဲ့အများကြီးပတ်သက်နေပါတယ်ဒ ဒီနေ့အေးချမ်းတဲ့မြန်မာနိုင်ငံဖြစ်လာဖို့အလားအလာနေပါတာကိုလည်းတရုတ်ကနားလည်ပုံရပါတယ်။ဒါကြောင့်မို့စစ်ကောင်စီအပါအဝင်တိုင်းရင်းသားလက်နက်ကင်တွေချိနှောက်အောင်တရုတ်ကလှုပ်ပေးနေပါတယ်။တရုတ်အစိုးရပိုင်ပြည်နယ်ပိုင်ပုဂ္ဂလိကပိုင်မွန်ဂိုဒုစရိုက်လုပ်ငန်းပိုင်းစတဲ့တရုတ်လူထမ်းစားမျိုးစုံနဲ့ပတ်သက်နေတာမို့ရှေ့ဆက်ပြီးဘယ်လိုစခန်းသွားကြမလဲဆိုတာကိုစောင့်ကြည့်